အစ္စရေဟာမတ်အဖြစ်ကရစေးသဘောတူညီချက်အရဟာမတ်ဘက်ကဖမ်းဆီးထားတဲ့တရားခံတွေကနောက်ထပ်3ဦးကိုဒီကနေ့စနေနေ့မှာဟာမတ်တွေကပြန်လွှတ်ပေးခဲ့ပါတယ်။အသက်54နှစ်အရွယ်ပြင်သစ်အစ္စရေအော်ဖာကာလဒွန်နော်နဲ့အသက်35နှစ်အရွယ်ယာဒန်ဘာဘစ်တို့ကိုဂါဇာတောင်ပိုင်းခန်ယူနစ်မြို့မှာတက်ချင်နေအဖွဲ့ကိုလွှဲပြောင်းပေးခဲ့တာပါ။အဲ့ဒီနောက်အသက်65နှစ်အရွယ်အစ္စရေအမေရိကန်ခီသ်စီဂီဂယ်ကိုတော့ဂါဇာစီးတီးစိတ်ကမှပြန်လွတ်ပေးခဲ့ပါတယ်။အပြန်လာအပြင်ဒီကနေ့စနေနေ့မှာအစ္စရေးဘက်ကပါလက်စတိုင်းအကျဉ်းသား90ပြန်လွတ်ပေးဖို့သဘောတူထားပါတယ်။ဒါပေမဲ့အရေးအတွက်ကို183ဦးထိတိုးပြီးဒီကနေ့နောက်ပိုင်းမှာအစ္စရေးကလွတ်ပေးမယ်လို့မျှော်လင့်ရကြောင်းပါလက်စတိုင်းအလေးလှုပ်ရှားတဲ့အဖွဲ့တစ်ခုကပြောဆိုပါတယ်။ပြီးခဲ့တဲ့နေ့တုန်းကတော့ထိုင်းနိုင်ငံသား9ဦးအပါအဝင်တရားခံ10ဦးကိုဟာမတ်ဘက်ကလွတ်ပေးခဲ့ပြီးအစ္စရေးဘက်ကပါလက်စတိုင်း130ကိုလွတ်ပေးခဲ့ပါတယ်။